မြန်မာမိတ်ဆွေနိုင်ငံများအဖွဲ့ကိုပြန်လည်ဖွဲ့စည်းထားတဲ့ Partnership Group on Myanmar မြန်မာအရေးလို့ဖို့ကံပေးများအဖွဲ့ရဲ့ပထမဦးဆုံးအကြိမ်အစည်းအဝေးကိုတောက်ကြနေမှာကုလသမဂ္ဂတွင်မှုချုပ်ကခေါ်ယူကျင်းပခဲ့ပါတယ်။လူမှုကြီးကြပ်ရေးနဲ့လူဦးရေဆိုင်ရာဝန်ကြီးဦးခင်ရီဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့လည်းတက်ရောက်ပါတယ်။ဒါဟာမြန်မာနိုင်ငံပွင့်လင်းပြောင်းလဲလာမှုကိုထင်ရှားတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလို့ဖို့ကံပေးများအုပ်စုအနေနဲ့မြန်မာနိုင်ငံရဲ့ပြောင်းလဲဖြစ်ထွန်းမှုတွေကိုဆက်လက်ထောက်ခံအားပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။ရခိုင်ပြည်အခြေအနေနဲ့ပတ်သက်ပြီးအကြမ်းဖက်ဖို့လှုံ့ဆော်သူအမုံရရဟောပြောသူတွေကိုအစိုးရကပြက်ပြက်သားသားအရေးယူဖို့လိုတယ်လို့ဖော်ပြထားပါတယ်။နိုင်ငံသားဖြစ်မှုကိစ္စကိုလည်းဖြစ်ရှင်းရမယ်လို့ဆိုပါတယ်။ရခိုင်ဒေသမှာနိုင်ငံတကာကဝင်ရောက်နိုင်ရေးအတွက်ကုလသမဂ္ဂတွေးမှုချုပ်ရဲ့ဖိအားပေးမှုကိုလည်းအဖွဲ့ဝင်တွေကကြိုးဆိုကြပါတယ်။၎င်းစင်းကောက်ယူရမှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုလည်းဆွေးနွေးကြပြီးအသွင်ကူးပြောင်းရေးကိုကူညီတော်ဖို့အထွေမှုချုပ်ကပြောကြားခဲ့ပါတယ်။